အခုတခါတင်ပြမှာကတော့ဥရောပခင်ရမြန်မာကြီးသုံးသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့တရုတ်ဘူကပတ်လမ်းကြောင်းအစီအစဉ်အရမြန်မာကြီးမှာရင်းနှီးမြှုပ်နှံမဲ့တရုတ်စီမံကိန်းကြီးအကြောင်းကိုဥရောပခင်ကရေးသားတင်ပြထားတာဖြစ်ပါတယ်
မာဒီမာအကောင့်ကပေါ်မဲ့ဒုက္ခပလမ်းတွေအကြောင်းနယ်သာလန်အခြေစိုက် TNI Transnational Institute ကတရုတ်ဘာသာအထောက်အထားတွေကိုအခြေခံပြီးလွန်ခဲ့တဲ့နိုဝင်ဘာလကသုံးသပ်ထားပါလေတရုတ်မြန်မာလျှက်စစ်တားလိုက်အမြန်ရထားလိုက်ရေချောင်းကုန်းချောင်းစေယူပို့ဆောင်ရေးအထူးစီးပွားရေးဇုံနဲ့စက်မှုဇုံစတဲ့နေပေ၄ခုမှာအကောင့်ထေပေါ်ဖို့နိုင်ငံပိုင်တရုတ်ကုမ္ပဏီကြီးတွေနဲ့ယူနန်ပြည်နယ်အစိုးရဘုကျိုးမှနေပုံကိုပေါ်ပြပါလေ။မြစ်ဆုံထေစတင်တိောက်ချိန်မှာမြမရေအားရက်စ်ကိုတရုတ်ပြည်တင်ပို့ဖို့ရည်ရွယ်ခဲ့ပါလေ။အခုတော့တရုတ်ပြည်မှာရက်စ်တအားပြီးပူရှာနေလို့မြမကဝေယူသုံးဆွဲရမယ့်အခြေအနေရောက်လာပါလေ။တရုတ်ပြည်မှာရက်စ်တအားထုတ်လုပ်မှုပူရှာနေပြီးယူနာနဲ့ဆူချွန်ပြည်နယ်တွေမှာအများဆုံးပူလျမ်းနေပါလေ။ဗီယက်နမ်နဲ့လာအိုနိုင်ငံတွေဟာယူနာပြည်နယ်ကရက်စ်တအားကိုဝေယူသုံးဆွဲနေပါလေ။မြန်မာကလည်းတရုတ်တောင်ပိုင်းရက်စစ်တအားလိုက် CSG China Southern Power Grid ကနေမီဂါဝတ်တထောင်ဝယ်ယူဖို့သဘောတူထားကြောင်းသိရပါတယ်
။မြန်မာနိုင်ငံမြောက်ပိုင်းကနေဆက်မြို့တချို့ကို CSG ကုမ္ပဏီကရက်စစ်တအားပေးနေတာကြားပြီးဖြစ်ပါတယ်။ဒါပေမဲ့ပြည်တွင်းအထိရက်စစ်တအားပေးပို့နိုင်မှုအတွက်ကီလိုဗို့900တဲဆောင်နိုင်တဲ့ရက်စစ်ကြိုးလိုင်းတွေကိုတည်ဆောက်ဖို့လိုပါတယ်။ဒီနေရာမှာတရုတ်နိုင်ငံပိုင် CSG ကုမ္ပဏီဟာထင်ရှားပါတယ်အမှုတန်း3သိန်းနီးပါးရှိပြီးနှစ်စဉ်ဒေါ်လာတန်း8000ဝင်ငွေရှိတဲ့ကုမ္ပဏီကြီးဖြစ်ပါတယ် CSG ရဲ့ဝင်ငွေဟာမြန်မာနိုင်ငံရဲ့2018အတည်ပြုကုန်ထုတ်လုပ်မှုထက်ပိုများနေပါတယ်မူဆယ်ဟိုပုံးလွိုင်ကော်နဲ့ပဲခူးတိုင်းကဖျားကြီးအထိပြည့်စစ်တအားလိုင်းတွေတိစောက်မဲ့သဘောရှိပါတယ်မူဆယ်နဲ့ဗမော်ကိုဖျက်ဆီးတဲ့ပြည့်စစ်ကြိုးလိုင်းစနစ်နှစ်ခုတိစောက်မဲ့အစီအစဉ်ဖြစ်ပါတယ်အုံတော်နဘာနဲ့ဗမော်ကိုချိတ်ဆက်တဲ့လျှက်စစ်လိုင်းတွေဖြစ်ပါတယ
်။ယူနန်လျှက်စစ်လိုင်းနဲ့မြမအမျိုးသားလျှက်စစ်လိုင်းချိတ်ဆက်သွားရင်ယူနန်ကလျှက်စစ်ရန်ကုန်အထိရောက်သွားမှာဖြစ်ပါလေ။ဒါပေမဲ့ပြည်ပကဒေသကိုဖြတ်ရတဲ့ကျိုးလိုင်းတွေဖြစ်လို့အမြင်သာလျှက်စစ်တအားရမယ်လို့မပြောနိုင်ပါဘူး။ဘူကပလမ်းကြောင်းထဲမှာရွှေလီကျောက်ဖြူရထားကနေပေါဝင်ပါလေ။ဒေါ်လာလမ်းတစ်လမ်းကုန်ကျမဲ့စီမံကိန်းဖြစ်ပါလေ။တရုတ်နိုင်ငံတရုတ်မီးထားကုမ္ပဏီကဥဆောင်တည်ဆောက်ရမယ်ယထာလန်ဖြစ်ပါလေအမှုတန်း3သိန်းနဲ့နိုင်ငံများမှာယထာလန်တွေတည်ဆောက်နေတဲ့တရုတ်ကုမ္ပဏီဖြစ်ပါလေစက်တင်ဘာလကတော့ဝူဆင်မန္တလေးယထာလန်ဆောက်လုပ်ရေးကိုလုံခြုံရေးကြောင့်ရဆိုင်လိုက်ကြောင့်မြန်မာဘက်ကကြေညာပါလေရွှေလီကျောက်ဖြူယထာလန်ဟာစီးပွားရေးတွက်ချီမကိုက်ဘူးလို့မြင်ကြပါလေ
ယူနန်ကကုန်ပစ္စည်းတွေဗမာကိုတည်ယူပြီးဧရာဝတီမြေကြောင်းကနေတဆင့်ရန်ကုန်အထိပို့ဆောင်တဲ့အစီအစဉ်ကိုတရုတ်မြန်မာကုန်းချောင်းရေချောင်းလမ်းလို့ခေါ်ပါတယ်။ဒီစီမံကိန်းကိုယူနန်အစိုးရဆွေရဆလန်းဒီမှာဖော်ပြတာများပါပဲ။မြန်မာဘက်ကတိတ်ဆိတ်ဝင်စားဖို့မရဘူးလို့ဆိုပါတယ်။မြန်မာအစိုးရကအထူးစီးပွားရေးဇုံကိုပိုပြီးစိတ်ဝင်စားနေပါတယ်။ဈေးကွက်စနစ်ကျဉ်သုံးကလေးကတရုတ်ပြည်မှာတည်ဆောက်တဲ့အထူးစီးပွားရေးဇုံပေါင်း2500ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့အနည်းအကျဉ်းသာရှိပါတယ်။ဂျပန်အကူအညီနဲ့တည်ဆောက်တဲ့တီလဝါဇုံကတော့လုပ်ငန်းစနေပါပြီ။ဒဝဲဇုံကတော့ဈာမဲကြာမဲဆိုတဲ့သဘောရှိနေပါသေးတယ်။တရုတ်မြန်မာစီးပွားရေးဈေးညံမှာကြောက်ဖြူမြေကြီးနာကံပိုက်တီမူဆယ်နဲ့ချင်းရွှေဟော်စတဲ့ဇုံ၅ခုထပ်တိုးတာမို့မြန်မာပြည်မှာအထူးစီးပွားရေးဇုံ9ခုရှိတယ်လို့ပြောနိုင်မယ်ဖြစ်ပါတယ်
။ယူနန်ထိန်ချုံဘောက်ရှာဖေယုံနဲ့လန်ချန်းကနိုင်ငံပိုင်တရုတ်ကုမ္ပဏီတွေဟာမန္တလေးနဲ့မြေကြီးနာစက်မှုဇုံတွေအထိဝင်ရောက်ရင်းမြစ်ပြုတ်နံနေကြပါလေ။နောက်ပြီးတရုတ်နယ်စပ်ကရွှေလီဝမ်ဒိန်ထင်းချုံနဲ့လမ်းချမှာအထူးစီးပွားရေးဇုံတွေတည်ဆောက်နေပါလေ။စက်မှုဇုံတည်ဆောက်လို့ဒေသခံတွေနှိမ့်နာတာမျိုးကချင်နဲ့ကရင်ပြည်နယ်မှာကန့်ကွက်ဆန္ဒပြကြပါလေ။ပုဂ္ဂပလမ်းတွေဟာတရုတ်အရင်းရှင်စနစ်မှာပိုလျော်နေတာတွေကိုမြန်မာပြည်ထဲဆွေးဆောင်လာတဲ့သဘောမျိုးမဖြစ်ဖို့အရေးကြီးတယ်လို့ Transnational Institute ကသုံးသပ်ပါလေ။ဒါပေမဲ့မြန်မာအစိုးရခွင့်ပြုမှသာတရုတ်အရင်းအမိတွေဝင်ရောက်လာနိုင်တာကိုသတိပြုနေပါတယ်။ဒါကြောင့်မို့တရုတ်ပုဂ္ဂပလမ်းကြောင်းနဲ့ဆိုင်တဲ့စီမံကိန်းတွေကိုအသေးအချာစစ်ဆေးပြီးစောင့်ကြည့်ပြီးလေ့လာရပါလိမ့်မယ်။မြန်မာပြည်သားတွေအတွက်ကောင်းကျိုးမပေးနိုင်တဲ့စီမံကိန်းတွေကိုပယ်ချရပါလိမ့်မယ်။မြစ်ဆုံဆယ်လိုလက်ခံပြီးမှရက်ဆိုင်တာမျိုးဟာ အမှုဖြစ်ပြီးရောကြီးပေးရမယ်ဂိမ်းရောက်လာနိုင်ပါတယ်။တရုတ်နဲ့ပတ်သက်တဲ့စီမံကိန်းမှန်သမျှကိုလက်မမထိုးမီအမှုစိတ်ခွဲခြားစိတ်ရှာပြီးကောင်းကျိုးဆိုးဖြစ်ကိုပေါ်ပြသင့်တယ်လို့ဆိုပါတယ်ခင်ဗျာ။